ထိုင်းနိုင်ငံရဲ့အဓိကအတိုက်ခံပါတီဖြစ်တဲ့ Mood Forward Party ကိုဖျက်သိမ်းမှုအတွက်ထိုင်းနိုင်ငံဖွဲ့စည်းပုံအခြေခံဥပဒေတရားရုံးကဒီကနေ့ဆုံးဖြတ်ချက်ချလိုက်ပါတယ်။အများကြီးညိုလေးစားတဲ့ပါတီခေါင်းဆောင်ဖီတာလင်ဂျုံရရက်ကိုတခြားထိတ်တန်းခေါင်းဆောင်၁၀ယောက်ကိုလည်းရွေးကောက်ပွဲမှာပါဝင်ခွင့်၁၀နှစ်ပိတ်ပင်လိုက်ပါတယ်။တော်ဝင်မိသားစုရဲ့ဂုဏ်သိက္ခာထိခိုက်အောင်ပြောဆိုမှုအတွက်အရေးယူလေးရှိတဲ့ပြင်းထန်တဲ့ဥပဒေတွေကိုပြင်ဆင်ဖို့ရွေးကောက်ပွဲမှာကတိပြုခဲ့တဲ့ဆိုပြီးတော့ Mood Forward Party ကိုဖျက်သိမ်းမှုအတွက်ထိုင်းတရားရုံးကဆုံးဖြတ်လိုက်တာဖြစ်ပါတယ်။ Mood Forward Party ဟာပြီးခဲ့တဲ့နှစ်မေလရွေးကောက်ပွဲမှာထိုင်းပြည်သူတွေရဲ့ထောက်ခံမှုအများစုရခဲ့တဲ့ပါတီဖြစ်တယ်လို့လွှတ်တော်နေရာအများစုရခဲ့တဲ့ပါတီဖြစ်ပေမဲ့လည်းရှေးရိုးဆွဲနိုင်ငံရေးသမားတွေရဲ့ဆန့်ကျင်မှုကြောင့်အစိုးရမဖွဲ့နိုင်ခဲ့ပါဘူး။ထိုင်းဘီရင်နဲ့တော်ဝင်မိသားစုကိုထိခိုက်စေတဲ့ဆိုတဲ့ပြောဆိုမှုတွေဟာထိုင်းနိုင်ငံမှာနှစ်ရှည်ကျင့်သုံးခဲ့တဲ့စီးမြင့်ခံဘီရင်စနစ်ကိုဖျက်ဆီးတာဆိုပြီးထိုင်းဖွဲ့စည်းပုံအခြေခံဥပဒေတရားရုံးကပြောပါတယ်။ Mood Forward Party ကထိုင်းဘီရင်စနစ်ကိုဝေဖန်ခွင့်ပိတ်ပင်တဲ့ဥပဒေကိုပြင်ဆင်မှုအပြင်စစ်တပ်နဲ့စီးပွားရေးလုပ်ငန်းကြီးတွေရဲ့လဝတ်ကြီးအုပ်မှုတွေကိုပြုပြင်ပြောင်းလဲနိုင်မှုပြီးခဲ့တဲ့နှစ်ရွေးကောက်ပွဲမှာပြည်သူကိုကတိပြုခဲ့တာဖြစ်ပါတယ်ရှင်။